စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးတရားစွဲဆိုခံထားရတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor အမေရိကန်နိုင်ငံသား Danny Fenster ကိုစစ်ကောင်စီကအလုတ်ကျန်းနဲ့ထောင်ဒဏ်17နှစ်ချမှတ်လိုက်ပါတယ်။အမှုသုံးမှုအတွက်အမြင့်ဆုံးထောင်ဒဏ်တွေချမှတ်ခဲ့တာဖြစ်ပြီးတရားခံဖက်ကတင်သွင်းတဲ့တက်သေးတွေကိုထဲမထွက်ပဲတရားရုံးကအမိန့်ချလိုက်တာဖြစ်တယ်လို့သူရှေ့နေကပြောပါတယ်။အခုချလိုက်တဲ့ပြစ်ဒဏ်ဟာသတင်းထောက်ပြအတွက်ဆယ်စုနှစ်တခုအတွင်းအမြင့်ဆုံးပြစ်ဒဏ်ဖြစ်တယ်လို့လည်းသတင်းမီဒီယာကောင်စီဝန်ဟောင်းဦးမြင့်ကျော်ကပြောပါတယ်။ရန်ကုန်ကလာတဲ့တဲ့ငွေတော့ကိုရနိုင်ကတင်ပြထားပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပုံမှန်သုံးခုနဲ့ဖမ်းဆီးတရားစွဲဆိုခံထားတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor American နိုင်ငံသား Danny Fenster ကိုဒီကနေ့မှပဲအစိုးရကျင်းထောင်အထူးတရားရုံးကအလုတ်ကျန်းတဲ့ထောင်ဒဏ်စုစုပေါင်း17နှစ်ချမှတ်လိုက်တယ်လို့သူ့ရဲ့ရှေ့နေဦးတန်းဆောင်က VOA ကိုပြောပါတယ
်ဒီနေ့မင်းချလိုက်တာမှန်တယ်ပထမချိန်လာတာကတော့ဟိုဒီအမှုတုံးမှုပဲမင်းချဖို့15ရက်နေဆိုပြီးချိန်လာတာအဲ့ဒါကိုမနေ့ကဒီပြည်လယ်မှာတရားရုံးကကျွန်တော်ဖုန်းဆက်ပြီးတော့ဒီအမိန့်တဲ့ရုံးရင်းကြောင်းပါတယ်အဲ့တော့ဒီတောက်ောက်ကြံနေချမယ်ဆိုပြီးတော့ဖြစ်သွားတာပေါ့အဲ့တော့ဒီနေ့အမိန့်ချတဲ့ခါမှာငါတက်စတာကြီး3နေသခွန်တေ3နေနောက်တစ်ခါလောကသုံးတေကတောင်းနေငါနေနဲ့အဲတန်ဝေတေအလုံးအလုံးချင်းပါတယ်နော်အဲ့လိုမျိုးချလိုက်တယ
်စစ်တပ်အနာသိမ်းပြီးနောက်ပိုင်းမေလ24ရက်နေ့က Danny Fenster ကိုရန်ကုန်လေစိတ်မှာအနာပိုင်းတွေကဖမ်းဆီးပြီးတော့တမတော်ပြုကွဲအောင်လှုပ်ဆောင်မှုရာဇဝတ်ကြီးပုံမှန်99ကာကြီးမတရားသင်ဆက်သွယ်မှုပုံမှန်71လူမှုကြီးကြပ်ရေးအုပ်ဝေပုံမှန်73တို့နဲ့တရားစွဲထားတာဖြစ်ပါတယ်။အမှုသုံးခုအတွက်ချမှတ်လိုက်တဲ့ပြစ်ဒဏ်တွေဟာအမြင့်ဆုံးပြစ်ဒဏ်တွေလည်းဖြစ်ပါတယ်။ဂျေခံဘက်ကတင်ပြတဲ့တပ်တည်တွေကိုတရားရုံးကထဲသွင်းမစင်စားပဲအမိန့်ချလိုက်တာဟာမတင့်တော်ဘူးလို့လဲ Danny Fenster ရဲ့ရှေ့နေဦးတန်းဆောင်က VOA ကိုပြောပါတယ်။
အဲဒီမှာပြောက်ကိုဒီထောင်တဲ့အမြင်ဆုံးချတာကတော့ဒါသိမျောမှုရှိဘူးဟိုနောက်ပြီးတော့ဒီအမိန်အမှုတွေပေါ်မှာကျွန်တော်တို့ဘက်ကတင်နေတဲ့တတိယံပြည့်တွေကိုထည့်သွင်းတုံ့ပြန်ထားတာမရှိဘူ
းလက်ရှိချိန်မှာတော့ Danny Fenster ကိုအင်းစိန်ထောင်မှာအကျဉ်းချထားပါတယ်ချမှတ်လိုက်တဲ့ပြည်တန်တွေအတွက်အယူခံတတ်မတတ်ကိုတော့အခုချိန်ထိမပြောနိုင်သေးဘူးလို့လည်းရှင်းနေတွေကပြောပါတယ်သူလွတ်မြောက်ရေးအတွက်အမေရိကန်အစိုးရကတောက်လျှောက်တောင်းဆိုနေချိန်မှာပဲခုလိုအမြင့်ဆုံးပြစ်ဒဏ်တွေကိုချလိုက်တာပါ။တရင်လလခွင့်အတွက်ဆောင်ရွက်နေသူတွေလူခွင့်အဖွဲ့တွေကလည်းသူ့ကိုပြန်လည်ပေးဖို့တောင်းဆိုနေကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရင်သမားတွေကိုဖမ်းဆီးထောင်ချတာတွေရှိပေမဲ့ဒီကနေ့ Danny Fenster အပေါ်မှာချမှတ်လိုက်တဲ့ပြစ်ဒဏ်ဟာဆယ်စုနှစ်တခုအတွင်းမှာမြန်မာနိုင်ငံမှာတရင်သမားတယောက်အပေါ်မှာချတဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်ပြီးတော့တရင်သမားတွေအတွက်ကြီးမားတဲ့တက်ရောက်မှုရှိနိုင်တယ်လို့လည်းတဲ့မီဒီယာကောင်စီဝင်ဟောင်းဦးမြင့်ကျော်ကပြောပါတယ်
။ဟိုပြောရရင်တော့ပြည်တံတွေကဟိုအမြင့်ဆုံးတွေချတာလေ။ပြီးနိုင်တဲ့ပြည်တံတွေအမြင့်ဆုံးတွေချတာလေ။နောက်ဟိုလောင်းကပုံမှန်နဲ့ဆိုရင်လည်းဟို9နှစ်ဆိုတာအောင်းစရာအကောင်းဆုံးချတာပေါ့နော်။ဒါပေမဲ့တကယ်တမ်းကျတော့ဒီပုံမှန်တွေကဟိုစီပြောတဲ့ပုံမှန်တွေလည်းမဟုတ်ဘူးပေါ့နော်။နောက်ထပ်ဆွဲထားတဲ့ပုံမှန်တွေလည်းဟိုစီပြောတဲ့ဟာတွေတော့မဟုတ်ဘူး။ဟိုဆိုတော့တရင်နောင်တရားနေနဲ့ဒီလောက်ဟို17နှစ်ကြာရယ်ဆိုတာကဒီဟို70နှစ်တစ်ခုနှစ်ခုအတွင်းမှာဟိုတော်တော်လေးတော့ဟိုဟိုရင်အမြင့်ဆုံးပြည်တံဖြစ်နေပြီးခဲ့တဲ့10နှစ်လောက်အတွင်းမှာဆိုရင်ဒါဒီလောက်ပြည်တံကြာရယ်တရင်သမားမရှိသေးဘူးပေါ့နော်အဲ့တော့ဒီဟာကဟိုတကယ်ကြတော့ဟိုတရင်နှုတ်လောက်တယ်ဟိုဖန်နေစီရဒါတွေကတော့ဟိုတော်တော်များများဖြစ်နေတယ်ဒါပေမဲ့အဲ့ထဲမှာမှဒီအမှုကထပ်ပြီးတော့သူများတဲ့ဟိုတခြားသောတရင်သမားတွေတက်ကိုပို့ပြီးပြစ်ဒဏ်ချခံရဲဆိုတာတော့နည်းနည်းတော့ဟိုထူးဆန်းနေတယ်ဘလို့နိုင်ငံရေးအင်းရှိတော့မှနေဘလို့ဟိုလူငယ်ကနေခြားမလဲဆိုတာနားမနေနိုင်အောင်ပေါ့နော်ဒီဟာကတော့ကြီးမားတဲ့ဟိုတက်ရောက်မှုတော့ဟိုတရင်နဲ့တရင်သမားတွေပေါ်မှာကြီးမားတဲ့တက်ရောက်မှုတက်ရောက်လည်းမလို့ထင်တယ်ပေါ့လား
လက်ရှိအချိန်ထိမြန်မာနိုင်ငံမှာသတင်းသမား40နီးပါးကိုစစ်ကောင်စီဘက်ကဖမ်းဆီးထိန်းသိမ်းထားပြီးတော့ပုံမှန်အမျိုးမျိုးတက်ပြီးတော့တရားစွဲဆိုထားပါတယ်သတင်းသမားအများစုကိုတော့တမတော်ပြုကွဲအောင်လှုပ်ဆောင်မှုပုံမှန်99ကာကြီးနဲ့တရားစွဲဆိုထားတာဖြစ်တယ်လို့လည်းဦးမြင့်ကျော်ကပြောပါတယ်ခင်ဗျာ